ရခိုင်ပြည်နယ်မင်းပြမြို့နယ်ရွှေချင်းကျေးရွာနီးဒီကနေ့ညင်းမြုံမိုင်းတလုံးပေါက်ပွဲခဲ့လို့ကလေးငယ်တွေနဲ့အမျိုးသမီးစုစုပေါင်း10ဦးဒဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသခံနေရပါတယ်။ဘယ်ဖွဲ့ကထောင်ထားရမိုင်းဆိုတာမသိရသေးပေမယ့်မြန်မာစစ်တပ်နဲ့ရခိုင်နဲ့နိုင်ငံအဖွဲ့တို့ကြားမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လည်းဒေသခံတွေကဆိုပါတယ်။ဒီအခြေအနေကိုပြည်ဝင်မြန်မာပိုင်းတရင်တော်နိုင်ကိုအင်ကဆက်တွယ်နေမြန်တရင်ပြပို့ထားပါတယ်ရှင်။
မင်းပြမြို့နယ်ရွှေကျင်ကျေးရွာနီးဒီနေ့လည်းပိုင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ရွှေကျင်ရွာသားကိုစာမောင်ကအခုလိုပြောပါတယ်
။နိုင်ပေါင်းလို့ပါ။နိုင်ပေါင်းလို့ဆက်ရကလေးကပြောလာ။ဒီမှာက9ရောက်ကလေးကြီးတဲ့လူကသူ့အောင်ပြဲလောင်းရှင်ကိုပြတ်တော့။သူ့အောင်ရှင်ကတော့9ရောက်ရှိတယ်။ဒီစက်ဒီ9ရောက်ကလေးလောင်းကိုပြင်းလို့ပြတ်နေကြတာ
။ရွှေကျင်ကျေးရွာရွှေဘက်တောင်တန်းမှာထင်းကြဆက်စင်မိုင်းနီမီပေါက်ကွဲခဲ့တာပါ။တရားပြင်းတဲ့ကလေး၃ယောက်ကိုတော့ညဦးစေးယုံပို့ထားပြီးကျန်းရှိတဲ့မျိုးသမီး၅ဦးကတော့မော်တော်ယာဉ်ခက်ခဲကြောင့်ပန်းမြောင်စေးယုံမှာပဲကုသနေရပါတယ်။ဘုံပါကွဲခဲ့တဲ့နေရာဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားမကြာသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လည်းရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွေးမှုကုစော်စော်ထုံးကခုလိုပြောပါတယ်
။ဒီလင်းလုံးမျိုးရဲ့အစီအစဉ်ပေါ်တော့ချီချီချီချီဒီနေ့7နာရီကျော်လောက်ဖြစ်တာအဲ့ဒီမိုင်းပေါက်တဲ့နေရာကပြည်ကြီးတပည့်စီရဲ့လောက်ကနေပြီးတော့မှဒီလက်ထက်တဲ့စပွေးတွေရှိနေရလို့သိရတယ
်ပေါက်ကွဲခဲ့တဲ့ဘုံကဘယ်လက်နက်ကဖွဲ့ကထောင်ထားတယ်ဆိုတာမသိရှိဘူးလို့တိရခန်တွေကဆိုပါတယ်ရခိုင်လက်နက်ကအင်းဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့မိုင်းပေါက်တဲ့နေရာဟာတပ်မတော်ကနေတွန်းလာနေရဖြစ်ပြီးစစ်တပ်ထောင်ထားတဲ့မိုင်းလို့ပြောပါတယ်
မိုင်းပေါက်တဲ့ဒီရှေ့ကျင်းရွာတဝိုက်မှာလွန်ခဲ့တဲ့ဒီဇင်ဘာတုန်းကပေါ့နော်ဒီမြန်မာစစ်တပ်ကသူတို့ဒီစစ်ကြောင်းတွေအများကြီးအဲ့ဒီမှာတွာလာခဲ့တဲ့နေရာဗျနောက်ပြီးလို့ရှိရင်ဒီဟိုလက်နေကြီးတွေလည်းပဲအဲ့ဒီနေရာတွေမှာဟိုမပေါက်ခွေးပဲပြန်တဲ့ဥစ္စာတွေအများကြီးရှိနေမြန်မာစစ်တပ်ကထောင်ထားခဲ့တဲ့မိုင်းတွေလည်းအများကြီးရှိတယ်ဒါပြည်သူတွေတွေ့တော့တာအများကြီးအန္တရာယ်ရှိတဲ့နေရာပေါ့
အေးဖက်ကတော့တပ်မတော်ကထောင်ထားတဲ့မိုင်းလို့ပြောနေတဲ့ပေါ့အနောက်ပိုင်းကစစ်သနာချုပ်တပ်မတော်ပြောခွေးရပူမှုကြီးဝင်းစော်ဦးကိုဆက်သွယ်ရမှာဆက်သွယ်လို့မရရှိခဲ့ပါဘူးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲဖြစ်စဉ်တနစ်ကျော်တွင်အကြသားတွေထိခိုက်ဒေဆုံးတန်ရာရတာတနစ်ထက်တနစ်ပိုများလာနေတာပါအထူးသဖြင့်ပြည်ပကဖြစ်စဉ်တွေမှာအမျိုးသမီးနဲ့ကလေးတွေထိခိုက်မှုပိုများတယ်လို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌတော်ညိုအေးကပြောပါတယ
်မဟုတ်ဘူးဆိုရင်ဒီညစ်တက်တာပေါ့နော်စစ်ကောင်ကတင်တဲ့မျိုးသမီးတွေကနာမင်းနာလူပေါ့နော်ကျွန်တော်ကအမျိုးသားဆန့်ခံရတဲ့ဒီသာသမီဆန့်ခံရတဲ့ဖြစ်ဖြစ်ပေါ့နော်ကလေးငယ်တွေနဲ့အမျိုးသမီးတွေကနာမင်းနာရတော့လေဒီတော့လေကျမတို့မှဒီမှာတက်နေပါလေဒီလေတအားကိုအခုကတိန့်ကျော်လောက်ရှိလာတော့လေအဲ့ဒီမှာလေမျိုးသမီးတွေနဲ့ကလေးတွေတွေနောက်ပြီးတော့ကိုယ်ဆောင်မျိုးသမီးတွေတော်တော်လေးဒုက္ခရောက်နေတာဒီသိရတော့လေ
ဖိုက်ဘတ်စင်သွင်းအရသာ120ကျော်ပေးဆုံးခဲ့သလို230ကျော်ထိခိုက်တန်ရာရရှိခဲ့ပြီးလူယူတိန့်ကျော်ဟာစစ်သည်တိန့်ချောင်နေရတယ်လို့လေရခိုင်လူမှုအဖွဲ့အစည်းတွေကစီရင်ပြုစုထားပါတယ်ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ဆည်းမှုထက်အစိုးရနဲ့တွဲဆုံဆွေးနွေးမှုကိုလှုံ့ဆော်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကသွားပီးပြီးနောက်မှာဒီရက်ပိုင်းတွင်ပိုက်ပွဲဖြစ်ပွားတာမရှိပေမဲ့ဘုံကွဲမှုတွေဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ